ဗြိတိန်နိုင်ငံအခြေစိုက် EGF လို့အတူကောက်ခေါ်တဲ့ Environmental Justice Foundation ပတ်ဝန်းကျင်ရေးရာတရားမျှတမှုရှိရေးအဖွဲ့ရဲ့အစဉ်ခံစားရဆိုရင်ထိုင်းဆိုရဟာနိုင်ငံခြားအလုပ်သမားတွေကိုကာကွယ်ဖို့အတွက်စီကံသတ်မှတ်ချက်တွေမူဝါဒတွေအသေးအချာချမှတ်ပြဋ္ဌာန်းထားခြင်းမရှိသလိုအစိုးရဝန်ထမ်းတွေရဲ့အကျင့်ပျက်ချဆမှုတွေတာဝန်မကျေပွန်မှုတွေရှိနေကြောင်းရောင်းစားခံရတဲ့မြန်မာအလုပ်သမားတွေဟာခက်တဲ့ငွေဝဲကြုံတွေဖြစ်နေပြီးလောက်ခလာစားမရတာတွေနှင်းပန်းတတ်ဖြတ်ခံရတာတွေရှိနေကြောင်းဖော်ပြထားပါတယ်။ EGF အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုခွေမှာမြန်မာအလုပ်သမားတူကငါးဖမ်းလေတွေပေါ်မှာလူမဆန်နှိပ်စက်မှုတွေရှိနေတယ်လို့ပြောပါတယ
်။သူကလေမှာတော့အမျိုးစုံသုံးကြတော့စကေပါတို့နဲ့တော့ဒုတ်တို့နဲ့နော်ဒီဟိုပိုက်လီတဲ့ဓာတ်တွေနဲ့နော်ညာတစ်ပိုင်းပေါ့ရှိတဲ့ဟာနဲ့လင်းလင်းတို့ရိုက်ကြတော့
တခြားအလုပ်သမားတူကလည်းသူတို့ကိုဆက်ယုံတစ်ခုမှအလုပ်ရမယ်ဆိုပြီးလိန်လေခေါ်ယူခဲ့ကငါးဖမ်းလီကိုရောင်းစားခံရတာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်လေပေါ်ရောက်မယ်ဆိုတော့ပြီးတော့တအားကြောက်ပါတယ်တကားမှပင်လေတွေပါတယ်မမြင်ဘူးတော့ဟိုတည်းပြည့်ပြောဒူးတော်တော်တယ်ကြောက်လည်းကြောက်ပါတယ်လိုင်းကြီးတာလည်းမမြင်ဘူးတော့အဲ့မှာလိုင်းတွေကြည့်ပြီးတော့တအားကိုကြောက်ပါတယ်နေပတ်လေညပတ်လေဆိုတော့နားလို့တော့မထိတော့တနေ့ကိုတညလုံးပဲပေါ့သူအချိန်ပြည့်တာနဲ့တကောင်မဲကြောကြောပါပဲဖြစ်ဖြစ်ဒီနိုင်ပြည့်တာနဲ့ပေါ်ရတာနိုင်ပြည့်တာနဲ့ပေါ်ညောင်းနေရောညောင်းနေရောပတ်လေပေါ်တယ်ပိုက်မကွဲဘူးဆိုတော့နှစ်နာရီလောက်တော့ကြောဆန်းနေရှိတာပေါ့နှစ်နာရီသုံးနာရီလောက်ဂျားထဲမှာပိုက်တွေပါတွေကွဲတယ်ဟိုလေးတွေပါတွေဖြစ်တယ်ဆိုရင်အဲ့ဒါအဲ့မအေးရတော့တဆက်တဲ့အလုပ်ပဲဆက်သွားတာဒီဘောမှာအတိတ်ကမုံမုံတိုင်းနဲ့မှလိုင်းလိုင်းကြားထဲမှာပိုက်ပေါ်တဲ့ခါမှာကျွန်တော်တို့တွေဒီစည်းလုံးမြုပ်သွားနေပါတယ်မြုပ်တာတွေလည်းရှိပါတယ
်အလားတူရောင်းစားခံရတဲ့မြန်မာတွေယာနဲ့ထောင်နဲ့ချီပြီးရှိပါတယ်လို့နောက်ထပ်မြန်မာတဦးကပြောပါတယ်ခင်ဗျာ
အဲဒီဒစည်းကို6ယောက်9ယောက်ရှိပါတယ်တရားကျော်လို့ရှိရဲ့အဲ့ဒါကျွန်တော်တို့လို့ရောင်းစားခံရတဲ့လူအဲကျွန်တော်တို့ဒီဒီဖဲတစ်ခုလည်းပဲရှိသေးတယ်ကျွန်တော်တို့ကျန်တဲ့ဖဲတွေမှာလည်းအများကြီးပဲအဲ့လိုမျိုးရောက်သားခံထားရတာ
ထိုင်းအလုပ်သမားဝန်ကြီးဌာနအရာရှိတဦးကတော့ငါးဖမ်းလုပ်သားတွေကိုအကာအကွယ်ပေးဖို့သူတို့အစိုးရကပြင်းပြင်းထန်ထန်အားထုတ်ကြိုးပမ်းနေပါတယ်လို့ပြောပါတယ်ပတ်ဝန်းကျင်ရေးရာတရားမျှတမှုရရှိရေးအဖွဲ့ EGF အဖွဲ့ကတော့ထိုင်းနိုင်ငံဟာအမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့သားငါရေထွက်ကုန်တွေကနေပြီးခဲ့တဲ့2023ခုနှစ်ကအမေရိကန်ဒေါ်လာတန်ပေါင်း 1,600 ရရှိခဲ့ကြောင်းမြန်မာအလုပ်သမားတွေကိုခက်တဲ့ငွေဝဲကြုံအဖြစ်ရရဆက်ဆက်ခိုင်းစေနေတဲ့ထိုင်းငါးဖမ်းလုပ်ငန်းကိုတားဆီးရေးအတွက်ထိုင်းအစိုးရကိုဖိအားပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကစီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေချမှတ်တင်ကြောင်းနဲ့လူမှောင်ကိုကုန်ကူးမှုတိုက်ဖျက်ရေးကိုဆောင်ရွက်ခြင်းမရှိတဲ့နိုင်ငံစင်းမှာလည်းထိုင်းနိုင်ငံကိုအနေဆုံးအဆင့်လျှော့ချတတ်မှတ်တင်ကြောင်းတိုက်တွန်းထားပါတယ်ခင်ဗျာအဲ့ဒီထိုင်းငါးဖမ်းဆက်လေတွေကိုရောင်းစားခံရတဲ့မြန်မာတွေဟာနှိမ့်ဆက်တပ်ဖြတ်မှုတွေသာမကပွဲကမကြေသေးဘူးဆိုပြီးနှိရှေလာမြအခါကြေးငွေမရဘဲလုတ်ကင်နေရတာတွေထွက်ပြေးဖို့ကြိုးစားတဲ့အတွက်ညှဉ်းပန်းတပ်ဖြတ်ခံရတာတွေပင်လယ်ထဲမှာနှစ်နဲ့ချီပြီးနေစဉ်ရက်ဆက်နားနေချိန်မရှိသလောက်လုတ်ကင်ကြရတဲ့အခြေအနေတွေကိုလည်းကြုံတွေ့နေရပါတယ်လို့ဗြိတိန်နိုင်ငံအခြေစိုက်ပတ်ဝန်းကျင်ရေးရာတရားမျှတမှုရှိရေးအဖွဲ့ကပြောပါတယ်ခင်ဗျာ